ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကိုတစ်ခုအတွင်းပိတ်မိနေတဲ့ကျောင်းသား12ဦးနဲ့နေပြတဲ့ဦးပေါင်း73ဦးကိုကုရဲကနေအပြင်ရောက်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းပြည်ရဲ့တပ်ကအငင်းစားတတ်တဲ့သူဟာဒီကနေ့မနေ့ရင်းငုံရင်းအောက်ဆီဂျင်ပြတ်ပြီးတော့ရုတ်တရက်တတိမီမျောရကနေတေဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အင်းကြီးချင်းမြန်မာနိုင်ငံကလူလူတွေကြမှာလဲလိုင်ကိုရင်းကလူငယ်တွေကယ်ဆယ်ရေးစိတ်ဝင်စားစောင့်ကြည့်နေကြပြီးတော့ကယ်ဆယ်ရေးမှာအဖိတ်အစင်ရှိအောင်အောင်မြင်စွာပြည်ဆောင်စေဖို့ဆူတောင်းပေးနေကြပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေအေမကသတင်းပေးပို့ထားပါတယ်
။ဇွန်လ23ရက်နေ့ကစပြီးမဲဆိုင်မြို့နန်းနန်းရနိုင်သူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်73ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီတက်ရေတက်ဒီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစူးစမ်းနေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့သယ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတဦးသေဆုံးခဲ့ရတာပါ။သူဟာတိုးနာဘူမိလေစိတ်မှာလုံခြုံရေးတာဝန်ကျရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်ဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရင်ငုံနေရင်ရုတ်တရက်မိမျောပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်။သူဟာအောက်ဆီဂျင်ပြတ်လက်တာကြောင့်ဖြစ်တယ်ဆိုပြီးအာဏာပိုင်တွေကထုတ်ပြောပါတယ်။ဘူထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ဒီကလေးတွေရဲ့သတင်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိတ်ကြရပါတယ်ဆိုပြီးပြောပါတယ်။
အရှင်ကိုတိတ်မကောင်းဖြစ်တယ်။ဟိုမြန်မာပြည်တပြည်လုံးကလေဒီကလေးစစ်သုံးယောက်အပြင်ဖက်လာနိုင်ဖို့အရေးနဲ့ကေစီတဲ့လူတွေလေးချင်းချင်းမမာနဲ့အကုန်လုံးကလေးတွေကိုအဖိုက်အဆင်မရှိသေးကေစီလာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးကိုကလေးတွေရောအဒီကေစီတဲ့လူတွေရောပေါ့နှစ်ဖက်စလုံးဘူအပြင်ကိုချင်းချင်းမမာနဲ့အောင်မြင်စွာပြန်ထက်လာဖို့နဲ့အောင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တပြည်လုံးကလေအဲ့ဒါကိုပဲအားပေးနေကြတယ်လို့အဲ့လိုအရှင်မျိုးမှဒီစမန်ကူနံ30ချိန်နဲ့ကဆုံးသွားတယ်ဆုံးရဲ့အခါမှာသူကပုဂ္ဂနာဘူမိကနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ဗိုလ်န်တီယာသဘောနဲ့လိုက်ပြီးတော့ကလေးတွေကိုကင်းစေချင်ပါတယ်လို့လာပြီးပြောပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကင်းစေတော့ပို့ပြီးတော့ဝမ်းမြေ့ရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုသေးနဲ့မနေနိုင်ဘူး
ထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလွတ်ကန်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးကလေးကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရအတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ
်ပထမတော့ဒီကလေးတွေအများဆုံးပြန်ထွက်လာကြည့်ရပါတော့သူစပြီးတော့စိတ်ပူကြကျွန်တော်တို့ဒီအများနဲ့နားထောင်နေတော့သူတို့ဆက်တော့ပြေးပါကြည့်တော့ဒီတစ်ခါကြတော့လည်းဟိုခတ်နေရတယ်အများကြီးပြန်ထွက်လာကြည့်တော့အဲ့ဒီတော့တော့နာမည်နဲ့ရှင်းရတော့ဒီလိုရောအကုန်လုံးရင်းနေတော့အကုန်လုံးနိုင်နေနေအားလုံးမလည်းလုံရပြေးရတော့ဝန်တာမှုရောနော်ဒါကတော့ခလူးစကောင်ကပြန်ဆက်ကြည့်နေတယ်နောက်ဆုံးသွားတဲ့ဒီကနေ့လည်းစိတ်မကောင်
းစစ်တွေတက်ကတော့ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ကလေးတွေအများဆုံးတည်ထောက်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ
်ကျွန်တော်ပဲမြန်မာပြည်သူပြည်သားအားလုံးကလည်းအခုလိုကလေးတွေကြည်စည်ရေးနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့နှံကူနှံအတွက်အကုန်လုံးပဲဝန်းနေနေကြလိမ့်မယ်လို့ကျမတွေကျမကတော့ဝမ်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအမြန်ဆုံးခြေထောက်နိုင်ဖို့နဲ့ခြေစဲတဲ့လူတွေဘေးမတည်ရမခတ်သင့်တဲ့ဒီကိစ္စကြီးအောင်မြင်သွားဖို့ကိုပဲဆုတောင်းနေပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းဟိုင်ပြည်နယ်မဲဆိုင်မြို့အနီးကစောက်လိုင်ကူအတွင်းပိတ်မိနေတဲ့လူငယ်73ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတိုက်လုပ်သားတွေကိုကယ်တင်ခဲ့တဲ့ဤတိုင်းလုံဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကဆောင်ရွက်နေပြီလို့သိရပါတယ်။အခုပိတ်မိနေတဲ့စောက်လိုင်ကူကနေရင်းငုပ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ကြီးဆိုးရင်ရတာကြောင့်ဒီလန်တစ်ကိုအကောင့်ထဲပေါ်ဖို့စတင်နေကြောင်းထိုင်းရုပ်သံလိုင်းသတင်းဖြစ်တဲ့ The Nation သတင်းမှာဇူလိုင်လ9ရက်နေ့ကဖော်ပြသွားပါတယ်ရှင်။